ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှကံမင်းယူကေဖွဲ့ကပြောပါတယ်။
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှကံမင်းယူကေဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဇိုရဖန်ကအခုလိုပြောပါတယ်ရှင်။ဒီသူတို့တက်တန်တနည်းအတိုးတာကတော့ကောင်းတယ်လို့လက်ခံပါတယ်။ဒါပေမဲ့တခုရှိတာကဒီ
ဘာမကံမင်းယူကေဖွဲ့ကဇိုရဖန်ပြောသွားတာပါ။အီယူကမြန်မာနိုင်ငံပေါ်မှာအေးအေးယူပိတ်ဆိုတဲ့ကိစ္စကိုထိထိရောက်ရောက်လှုပ်ဆောင်နိုင်အောင်လို့ထိရောက်တဲ့စီးပွားရေးပိတ်ဆို့မှုတွေလည်းလှုပ်ဆောင်နိုင်အောင်လို့သူတို့ဖွဲ့အနေနဲ့အီယူဖွဲ့ဝင်နိုင်ငံတွေကိုဖိအားပေးတိုက်တွန်းရရှိရလို့လည်းဇိုရဖန်ကဆိုပါတယ်။နနက်ဖြော်ရည်လိုမျိုးအထည်ချုပ်ဆက်ရုံလိုမျိုးစီးပွားရေးလုပ်ငန်း ွေပေါ်မှာပိတ်ဆို့အရေးယူမှာပဲမြမအစ်စိုးရရဲ့စီးပွားရေးလမ်းကြောင်းကိုထိခိုက်စေနိုင်ပါမယ်သူတို့ကလည်းဒါကိုပဲတောင်းဆိုနေတာပါလို့ဇိုယာဖန်ကပဲပြောပါတယ် EU ဥရောပသမဂ္ဂတွင်မှာကမြမရင်းနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုတဲ့သတင်းတွေပေါ်မှာတော့ဇိုယာဖန်ကဒီလိုပြောပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့နှစ်မှာဆိုရင်လည်းကျွန်တော်တို့အခြား EU နိုင်ငံမှာတွားပြီးတော့ lobby trip လုပ်တာတော့ရှိတယ်ကျွန်တော်တို့European Network ရဲ့ campaign group လက်ရှိပါတယ်အဲ့ဒီအဲ့ဒါမြန်မာပြည်အတွက်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေအလုံးပေါင်း35ဖွဲ့လောက်ရှိတယ်အေးသူတို့အတီးတီးလဲသူတို့ရဲ့အစိုးရတွေကိုတိုက်တွန်းနေပါတယ
်ဘာမှ campaign UK အဖွဲ့ကဆိုရဖန်တုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ် EU ကမြန်မာစစ်ဆိုးရပေါ်မှာတန်တမာရေးစည်းဝါးရေးပိတ်ဆို့အရေးယူမှုတွေကို1996ခုနှစ်ထဲကစတင်ပြုလုပ်တာဖြစ်ပြီးတော့မနေ့ကတော့လူစပတ်နိုင်ငံမှာကျင်းပတဲ့ EU နိုင်ငံသားရေးဝင်ကြီးများရဲ့အစည်းအဝေးမှာမြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေကိုတက်တန်းတက်နဲ့တိုးလိုက်တယ်လို့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ကြေညာချက်ထဲမှာမြန်မာစစ်အစိုးရကကြေညာပြထားတဲ့အတိုင်းတရားဝင်အရသာအစိုးရတရဖွဲ့စည်းရေးအတွက်ရေရာတဲ့တိုးတက်မှုမရှိတာအပြင်လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြင်းပြင်းလှုပ်ဆောင်နေတာတွေပေါ်မှာဥရောပသမဂ္ဂအနေနဲ့အထူးစိုးရိမ်ပါတယ်လို့ပြောပါတယ်။နောက်ဆုံးအချက်အနေနဲ့တော့လောရင် EU ရဲ့အခုလိုပိတ်ဆို့အရေးယူမှုတွေကိုဆိုင်းငံ့ထားဖို့စဉ်းစားပါမယ်။မြန်မာအစိုးရကသာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုတိတိကျကျတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပြမယ်ဆိုရင်ဥရောပသမဂ္ဂအနေနဲ့လည်းမြန်မာနိုင်ငံနဲ့လက်တွဲကြိုးပမ်းမှုတွေအထူးတိုးမြှင့်လှုပ်ဆောင်ဖို့ဆန္ဒရှိပါတယ်ဆိုတာကိုလည်းဒီကြေညာချက်ထက်မှာထပ်ပြီးတော့အတည်ပြုပြောထားပါတယ်ရှင်။